မင်္ဂလာပါတက္ကသိုလ်ဆိုတာနိုင်ငံအတွက်ပညာရှင်တွေမွေးထုတ်တဲ့နေရာပါနိုင်ငံရေးပညာရှင်တွေပါမယ်စီးပွားရေးပညာရှင်တွေပါမယ်ဝိဇာသိပ္ပံပညာရှင်တွေပါမယ်နောက်တစ်ခေတ်ကျရင်ကိုတန်ရာတန်ရာကဏ္ဍအသီးသီးကနေတိုင်းပြည်ကိုဥဆောင်ကြမဲ့သူတွေဆိုပါတော့ဒီလိုဥဆောင်နိုင်ဖို့ပညာရက်တစ်ခုခုမှာတန်ဆွမ်းကျွမ်းကျင်လာဖို့တက္ကသိုလ်ဟာစနစ်တကျလေ့ကျင့်ရာပြိုးထောင်ရာအရက်ပါနိုင်ငံရေးပညာရှင်တွေကလည်းနိုင်ငံရေးအတွေ့အခေါ်အပြုအမူတွေကိုစနစ်တကျလေ့ကျင့်ကြစီးပွားရေးပညာရှင်တွေကလည်းစီးပွားရေးအတွေ့အခေါ်အပြုအမူတွေကိုစနစ်တကျလေ့ကျင့်ကြဒီနည်းတူဝိဇာသိပ္ပံပညာရက်ဆိုင်ရာပညာရှင်တွေကလည်းစနစ်တကျလေ့ကျင့်ကြပေါ့ဒီအထက်မှာစာပေဝါသနာရှင်တွေလည်းပါတာပါပဲတက္ကသိုလ်ပြင်ပမှာစာပေလေ့လာလိုက်ကြည့်ရင်ကိုနီးကိုဟန်နဲ့စန်တဝါဝါလေ့လာကြလေ့ကျင့်ကြရပြီမယ်တက္ကသိုလ်မှာတော့စနစ်တကျစီးပူးထားတဲ့ဆရာရေစီကအလွဲတကူသင်ယူတက်မြောက်နိုင်တာပေါ့သင်ယူထားသူအချင်းချင်းစုပေါင်းပြီးစနစ်တကျလေ့ကျင့်ခွင့်ရနိုင်တာပေါ့2019ဇန်နဝါရီလတည်းကထွက်လာတဲ့ယူလူငယ်မဂ္ဂဇင်းဟာအဲ့ဒီလိုတက္ကသိုလ်လူငယ်ကျောင်းသားလေးတွေရဲ့အားထုတ်မှုတရလို့ဆိုလိုက်ပါရစေယူလူငယ်မဂ္ဂဇင်းဆိုတာဒီလိုပါယူဆိုတာကရန်ကုန်ယူနီဗာစီတီဆိုတဲ့စကားကရှေ့ဆုံးအခရာနှလုံးဝိုင်းနဲ့ယူကိုပေါင်းပြီးအတန်ထွက်ထားတာပါအကျေဖွင့်လိုက်ရင်တော့ရန်ကုန်တက္ကသိုလ်လူငယ်မဂ္ဂဇင်းလို့ဆိုရပါလိမ့်မယ်ရန်ကုန်တက္ကသိုလ်လူငယ်မဂ္ဂဇင်းကိုဘယ်သူတွေကဘာဖြစ်လို့ဖန်တီးကြသလဲဘယ်သူတွေဆိုရဲမေးခွန်းအတွေ့အဖြေကရှင်းပါတယ်စာပေဝါသနာတူရန်ကုန်တက္ကသိုလ်ကျောင်းသားကျောင်းသူအစုအဖွဲ့တစ်ခုပါပဲဒါဖြင့်ဒီလူငယ်တွေကဘာဖြစ်လို့ဒီမဂ္ဂဇင်းထုတ်ကြတာလဲရန်ကုန်တက္ကသိုလ်နှစ်လယ်မဂ္ဂဇင်းဆိုအရှိသားမဟုတ်လားနှစ်စင်ထုတ်နေတာပဲမဟုတ်လားမေးစရာမြန်းစရာရှိလာပါတယ်စာပေစိတ်ပြင်းပြနေတဲ့လူငယ်တွေအတွက်တော့တစ်နှစ်မှတစ်ခါသာထုတ်တဲ့နှစ်လယ်မဂ္ဂဇင်းဆိုတာမလုံလောက်ပါဘူးတစ်နှစ်မှတစ်စောင်းဆိုတာစာပေလှူရှားမှုတရက်အနေနဲ့ကြည့်ရင်နှီးကွေးလေးလံလွန်ပါတယ်အလွယ်ဆုံးအတိုဆုံးပြောရရင်လက်ရှိတက္ကသိုလ်တွင်စာပေလှူရှားမှုအနေအထားကိုအားမရလို့ဒီလူငယ်မဂ္ဂဇင်းပေါ်ထွက်လာတယ်လို့ဆိုရမှာပါယူလူငယ်မဂ္ဂဇင်းအေဒီတာအဘောစကားကိုကြည့်ရင်လူငယ်တွေဘေရွေးပေမျှစာပေစန္ဒပြင်းပြင်းပြပြရှိနေတယ်ဆိုတာတွေ့ရပါမယ်။တက်ကြွပြီးစမ်းသစ်တီထွင်တဲ့လူငယ်တွေတက္ကသိုလ်တိုင်းနေရာတိုင်းမှာရှိနေတယ်လို့ယုံပါတယ်။ဒါပေမဲ့ဘယ်မှာသွားပြီးစမ်းသစ်တီထွင်ကြမလဲ။တီထွင်စမ်းသစ်ဖို့နေရာကောင်းပတ်ဝန်းကျင်ကောင်းလိုတယ်လို့မဂ္ဂဇင်းထုတ်ဝေသူတွေကမြင်ပါတယ်။တခါနေရာကောင်းပတ်ဝန်းကျင်ကောင်းကိုဘယ်သူတွေကဖန်တီးပေးမလဲ။အာဏာပိုင်တွေတာဝန်ရှိသူတွေဖန်တီးပေးတာကိုစောင့်နေမလား။ယူလူငယ်အဖွဲ့ကသူတပားလုပ်ပေးမှာကိုစောင့်စားနေလောက်အောင်ထိုင်းမိုင်းတဲ့လူငယ်တွေမဟုတ်ပါဘူး။ဥစားရင်လို့ဥစားရင်ကဲဆိုတဲ့စကားကိုမမှိတ်မတုံယုံကြည်သူတွေပါ။လူငယ်တွေစမ်းသစ်တီထွင်နိုင်ဖို့နေရာကောင်းပတ်ဝန်းကျင်ကောင်းကိုလူငယ်တွေကိုယ်တိုင်ပဲဖန်တီးဖို့တာဝန်ရှိတယ်လို့တညီတညွတ်တဲ့သဘောရကြပါတယ်။ယူလူငယ်မဂ္ဂဇင်းဟာလူငယ်တွေကိုယ်တိုင်စလိုက်တဲ့ခြေလှမ်းပါပဲ။လူငယ်တွေရဲ့စလိုက်တဲ့ခြေလှမ်းမှုကျိုးစိုးအားပေးခြင်းစရာကောင်းလာပါတယ်။အစဆုံးခြေလှမ်းဆိုပေမယ့်ပျော့တိပျော့နွဲ့ရိုင်းတိရိုင်းတို့ခြေလမ်းမျိုးမဟုတ်ပါဘူး88မျက်နှာသာပါတဲ့စာအုပ်ပါပါလေးမှာကဏ္ဍအတော်ဆုံးဆုံးထည့်လိုက်နိုင်ပါတယ်စောင်းပါတဲ့အင်တာဗျူးတဲ့ပြဆက်တဲ့ကြပြားတဲ့ဝိထုတဲ့စာအုပ်စင်းတဲ့ကတွန်းနဲ့ကဏ္ဍတိုင်းဟာလေတလေးတစားဖတ်စရာတွေနဲ့ပါနမူနာအနေနဲ့စောင်းပါကဏ္ဍကိုပဲကြည့်ပေါ့နိုင်ငံရေးအတိတ်ပဲတဲ့ပင်ကိုရေးစောင်းပါမဟုတ်ပါဘူးအင်္ဂလိပ်ဘာသာနဲ့ရှိပြီးစောင်းပါတဖို့ကိုဘာသာပြန်ပြီးထားတာပါနိုင်ငံရေးကိုအမည်အမျိုးမျိုးနဲ့ရှုမြင်ကြပုံအကြောင်းစနစ်တကျတင်ပြထားပါတယ်။ဒီဆောင်မားကိုဖတ်လိုက်ရင်နိုင်ငံရေးနဲ့ပတ်သက်တဲ့အမြင်သစ်ပွားလာမှာတန်တရာရှိစရာမလိုပါဘူး။အဲ့ဒီနောက်ဆက်လာတဲ့ Digital Kit နဲ့ကျောင်းသားတွေရဲ့စာဘာသာပြန်ဆောင်မားဟာလည်းစာဖတ်သူကိုစဉ်းစားဉာဏ်အားဖြည့်ပေးတဲ့စာလို့ဆိုချင်ပါတယ်။ Digital Kit ရောက်လာလို့ကျောင်းသားတွေစာပို့ရေးလာကြတဲ့အခါအများသူကပြောကြဆိုကြစိုးရိမ်ကြတဲ့ပြဿနာနဲ့ပတ်သက်လို့ပေါ့။ Digital Kit မှာစာမြန်မြန်ရေးနိုင်လာတော့စလုံးပေါင်းတွေတဖြင့်တပါဖြစ်လာပါကလားလို့မြမများလောကမှာအစိုးရင်ပွားနေတဲ့ကြားမိကြပါလိမ့်မယ်အခုဆောင်းမရှင်ကအဲ့ဒီလိုမမြင်ပါဘူးစာအရေးသားမြန်လာလို့အရေးသားများလာတာကိုကျေးဇူးတရက်အနေနဲ့မြင်ပါတယ်အတူကောက်ရင်းနေကြတာကိုစိတ်ပူနေမဲ့အစားရှင်းရှင်းလင်းလင်းမရေးတတ်ကြတာကိုစိတ်ပူဖို့ကောင်းတဲ့အကြောင်းနှိုးဆော်ထားပါတယ်အဖိုးတန်ဘာသာပြန်ဆောင်းမနှစ်ဆောင်လို့ဆိုချင်ပါတယ်ပင်ကိုရေးဆောင်းမတွေကလည်း ည်းမညံ့ပါဘူးမြမပြည်သားဟဲ့မြမပြည်သားစောင်းမမဒီနေ့လူမှုရေးပြဿနာတရက်ကိုအထင်ရှားတွေ့ရပါလိမ့်မယ်ပြဿနာကမြမအမျိုးသမီးတွေရဲ့လုံခြုံမှုပြဿနာပါပဲဘတ်စကားပေါ်မှာမဖွဲမရအပြောဆိုအပြုမှုခံရလမ်းပေါ်မှာမဖွဲမရအပြောဆိုအပြုမှုခံရနောက်ဆုံးတော့တက္ကသိုလ်ပရဝံအတွင်းမှာတော့မလုံခြုံတော့တဲ့အဖြစ်ကိုရောက်လာပါတယ်ပြဿနာတရက်ကိုမိမောင်းထိုးပြနိုင်တဲ့စောင်းမမို့စာကောင်းတစ်ပုဒ်လို့အတိမတ်ပြုရပါတယ်တခြားစောင်းမတွေလည်းသူနည်းနဲ့သူဖက်ချင်စရာကောင်းတာပါပဲထူးထူးခြားခြားသဘောကျမိတာကလူငယ်မဂ္ဂဇင်းပြီးပြီးလူငယ်နဲ့တင်းနေတာပါပဲနမူနာပြောရရင် Hi you ဆိုတဲ့အခန်းပေါ်ရန်ကုန်တက္ကသိုလ်ကိုထူးချွန်ကျောင်းသားအဖြစ်ရောက်လာကြပြီးတဲ့နောက်ဒုတိယနှစ်ပြီးတော့ရိုရိုရန်ဂုံထူးရန်ရဲ့လို့ခွဲတာနဲ့ပတ်သက်လို့ရင်းပွင့်တင်ကြရပါတယ်တင်းဆက်ထားတာကရိုရိုစောင်းမပုံစံမဟုတ်ပါဘူးအခုခေတ်ချက်တင်လုပ်တဲ့အခါတယောက်နဲ့တယောက်အပြန်အလှန်ပြောနေတဲ့ဟန်တွေပါလူငယ်တွေရဲ့ရင်းပွင့်တင်စစ်စစ်ကိုကြားရမှာတကြောင်တင်းဆက်ပုံကစိတ်ဝင်စားစရာကောင်းနေတာတကြောင်ကြောင့်ဆွဲအားကောင်းနေတဲ့အခန်းပါတင်ပြသူနဲ့သဘောချင်းတိုက်ဆိုင်တာမတိုက်ဆိုင်တာအပါထားလက်ရှိတက္ကသိုလ်လူငယ်တွေရဲ့သဘောထားအမြင်ကြားရတာကိုကတန်ဖိုးရှိလာပါပြီတက္ကသိုလ်လူငယ်တွေရဲ့ယူလူငယ်မဂ္ဂဇင်းစစ်ပြီးရှင်းတန်းစေချင်ပါတယ်ရှင်စားပြီးမြင့်ပြီးလူမျိုးတင်ပါစေ